ါခင်ဗျာ။ဒီနေ့ကတည်းရဲ့နေလိုင်းရှင်နေကန်စီစဉ်ကကျူးကျော်ရတဲ့ကျွန်တော်အောင်ပါ။ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီကိုဒီဇိုင်းမမတ်ထောက်ခံအားပေးလာနေတဲ့အနောက်နိုင်ငံကြီးတွေကဒီမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရင်းယူဖို့တွန်းအားပေးဆောင်ရလာတဲ့အကြောင်းပါ။အမေရိကန်ပြည်ထောင်စုမှဆိုရင်လည်းဒီသမရဥပမာလက်ထက်တုန်းကဒီအရင်မြန်မာအစိုးရလက်ထက်ပေါ်ကိုစမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုပြန်လည်ဖယ်ရှားပေးလိုက်တာတိတ်မကြလာသေးပါဘူး။ဒါနဲ့လည်းပဲအခုခါမှာတော့ဒီခိုင်ပြည်နယ်ကမွတ်စလင်၆သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ပြီးတဲ့အခါမှာတော့မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာကြာဆင်းလာပြီးတော့အခုနောက်ဆုံးမှာဒီစစ်ကောင်းဆောင်တွေကိုနိုင်ငံတကာကပိတ်ဆို့တိုက်ခိုက်ရင်းယူဖို့လှုပ်လာပါတယ်။ဒါလို့တိုက်ခိုက်ရင်းယူမှုလှုပ်လာတာတွေကမြန်မာဒီမိုကရေစီအတွင်းကူးပြောင်းမှုပေါ်ဘယ်လိုရိုက်ခတ်မှုရှိနိုင်မလဲဆိုတာတွေကိုဆွေးနွေးကြမှာပါ။ဒီကနေ့ညပင်နိုင်ဆွေးနွေးမဲ့သူတွေကတော့ပြည်သူအရေးကြတဲ့ပင်နိုင်ဆောင်မရှင်နိုင်ငံရေးသုံးသပ်ချက်ဆောင်မရှင်ရင်းနေတဲ့ကိုပါရင်ကပါနောက်တစ်ဦးကတော့ဒေါက်တာတင့်စီပါအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကပါ1990ရွေးကောက်ပွဲ NLD လွှတ်တော်အမှတ်ဖြစ်ပါတယ်။ကိုအောင်မိုင်းကတော့ဖင်လန်နိုင်ငံကနိုင်ငံရေးဆောင်မရှင်တဦးပါ။တခြားဒီလေးလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြသူတွေကိုလည်းကျွန်တော်ဖိတ်ခေါ်ဆွေးနွေးတော့မှာပါ။အခုအရင်ဆုံးတော့ဒီစစ်ကောင်းဆောင်တွေကိုပါကြောင့်ပြတ်မှတ်ထားအေးအေးယူဖို့လှုပ်လာရဲဆိုတဲ့အကြောင်းကိုကိုကစပြီးတော့ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ကဲ့။တကယ်လည်းကျွန်တော်တို့ဒီစစ်ကောင်းဆောင်တွေကိုအမေရိကန်နိုင်ငံနေပြီးတော့အရေးကြီးတယ်ဆိုပြီးဒီရဲ့ဘိုင်ဒန်ထွက်လာပါတယ်။အကြောင်းပြချက်ကတော့ဒီခိုင်ပြည်နယ်မှာဒါလူမျိုးစုံစစ်ချက်မှုဖြစ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ပါ။ကျွန်တော်အနေနဲ့တော့ဒီအကြောင်းပြချက်ကိုမှန်တယ်လို့မယူဆပါဘူး။ဒီခိုင်ပြည်နယ်ကိစ္စဟာလူ့အခွင့်အရေးရှိသောကနေကြည့်လို့ရှိရင်ဆိုရင်ကြာကောင်းတယ်ဆိုရဲကိစ္စမှန်နေလေဒီကိစ္စကိုသမိုင်းကြောင်းအပါအဝင်ရှိတော့ပေါင်းကောင်ကနေတော့သုံးသပ်ဖို့လိုပါပဲဒီနေ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့တိုင်းသားလူမျိုးတွေရဲ့ရှိတော့ကနေသုံးသပ်ဖို့အမေရိကန်နိုင်ငံအပါအဝင်အနောက်နိုင်ငံကြီးတွေကပြက်ကက်ပြက်ကွက်ခဲ့တဲ့အတွက်အခုလိုအရေးယူနေဆိုတဲ့စကားမျိုးပြောလာတယ်ကျွန်တော်အနေနဲ့ယူဆပါပဲ
ဟုတ်ကဲ့အခုတခါတော့ကျွန်တော်ဒေါက်တာတင့်စီကိုမြင်ချင်ပါတယ်ခင်ဗျာဒေါက်တာတင့်စီပြောပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီရခိုင်ပြည်မြောက်ပိုင်းကရေခင်းနောက်ဆုံးရေခင်းဖြစ်ပြီးတဲ့နောက်မှာအခုလိုအမေရိကန်ကနေပြီးတော့စစ်တပ်ကောင်းဆောင်တွေကိုပြစ်မှတ်ထားတဲ့ရေယူမှုမတိုင်ခင်ကတည်းကဗမာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာနေစဉ်နေတိုင်းနိုင်ငံတိုင်းလိုလိုမှာပုံရိပ်ကကျပြီးဆိုးပြီးတော့အတော့ကိုအကြီးတန်းခဲ့ပါလေ။တနင်္ဂနွေလုံးကိုရောဒါမှမဟုတ်အစိုးရကိုရောဒါမှမဟုတ်အဓိကတော့နာမည်အကြီးဆုံးကတော့အောင်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးတော့ပုတ်ခတ်ဆွဲတယ်အများကြီးဖြစ်လာတယ်။အဲ့လိုအနေမှမကြည့်။နောက်ဖြည်းဖြည်းချင်းဒီတရင်ပြင်းပြက်လာတာတွေကိုချိန်ခံပြီးတော့အဲ့လိုဖြစ်ကြတယ်။အဖြစ်ပြီးတော့တချို့ကဟိုအရင်းယူမှုလို့မကျင်ကြတာမဖြစ်အောင်ဖြစ်ပြီးပြီဆိုတော့ဟိုပူပေါင်းဆောင်ရွက်တဲ့တင်နန်းတွေဟိုပိတ်တာတို့နောက်တစ်ခါဒီအမေရိကန်မဟုတ်တဲ့ဒီ World Bank ဆိုတဲ့ကမ္ဘာပံငါတောင်မှာဟိုအကူအညီတွေရမယ်ဆိုတာတွေလောက်အောင်ပြီးပြီဆိုတော့ဖြည်းဖြည်းချင်းနဲ့ကမှနည်းနည်းသဘောပေါက်လာပြီးတော့ခုစစ်တပ်ကောင်းဆောင်တွေသာဦးတည်ထားမယ်လို့ဖြစ်လာတယ်ခင်ဗျာအဲ့တော့ဒါကို၆ချီရပြင်တကယ်မြေပြင်မှာဖြစ်တဲ့အခြေအနေနဲ့အဲနိုင်ငံတကာကကြားသိနေကြတယ်ကွယ်လွတ်ချက်မှုတွေကွယ်လွတ်မှုတွေရှိခဲ့လို့တကယ်ပြောင်းလာတာနောက်ထပ်လည်းအဲ့လိုဆက်ပြီးပြောင်းရင်တော့ကမှန်ကန်သိနေတာတွေတော့ဖြစ်လာနိုင်တယ်ပေါ့တိုးတော့ကျွန်တော်တို့နိုင်ငံပို့တော့ဟိုဖြတ်မြတဲ့အမဲစကြီးတစ်ခုတော့ထင်သွားခဲ့တယ်ဒါအတော့မှအတော့ကိုစိတ်မကောင်းရဖြစ်တယ်လို့ပဲပထမကျွန်တော်ဆွေးနွေးပြရစီခင်ဗျာ
ဟုတ်ကဲ့ဟိုအခုတခါအလှပေးချင်တာတော့ကိုအောင်မိုင်းပါခင်ဗျာကိုအောင်မိုင်းကိုရောက်ဆွေးနွေးပြပါခင်ဗျာ
အခုဆွေးနွေးပေးရလို့ကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်မိုင်းပါအဲ့တော့ကျောင်းကျင်းနာကကျွန်တော်တို့ပြည်တွင်းကိုကျွန်တော်ပြည်ပြည်လေးရပဲဆုံးဖြတ်မှာဖြစ်လေဆိုရင်အခြေခံအနေနဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ပြည်သူလူထုမှာလာမကုန်ကန်းနိုင်တဲ့သွားအားတွေရှိတာဖြစ်ပါတယ်။ခဏချင်းချင်းကြမဲ့ဆိုင်ရှင်ဒေသတွေနဲ့ပတ်သက်ပြီးကျွန်တော်အထက်နှစ်ချက်လောက်စာအုပ်ဆွေးနွေးခြင်းတယ်။ဒီနေ့ကျအနာရှင်ခေတ်ကလုပ်ခဲ့တဲ့နိုင်ငံကဆိုင်ရှင်နဲ့ခဏအင်းတင်နေတဲ့နိုင်ငံကဆိုင်ရှင်တွေကြားမှာမတူညီမှုရှိနေတယ်လို့ကျွန်တော်ထင်တယ်။ကျတက်ကဖို့ရှင်နေဖြစ်တော့ပြစ်မှတ်တာပိတ်ဖို့ရင်းယူရမှာအရင်ကဗိုလ်ချုပ်တွေနဲ့ဆီအုပ်စုအတိုင်းဝိုင်းဝယ်ပြစ်မှတ်ထားနေတယ်။အခုလည်းစစ်ဗိုလ်ချုပ်တွေဝယ်ပြစ်မှတ်ထားတာဖြစ်တယ်လို့သိရတယ်။ဒါကဗျာမတူတာကအရင်ကပြစ်မှတ်ထားပိတ်ဖို့ခံရတဲ့ဗိုလ်ချုပ်တွေကတိုင်းပြည်အာဏာကိုရထားတဲ့အစိုးရဖွဲ့ဝင်ဖြစ်နေကြတယ်။ ဒီဥဒေဆက်ရှင်လုပ်ငန်းတွေမှာရှုပ်ထွက်ခွင့်ဖြစ်တာတွေတို့တွေ့ရတယ်။မှာဗျာဥမာဟောပြီးတပီလေးဆက်ရှင်ချခံထားပြီဖြစ်နေတယ်။ခဏတော့ရှင်းရှင်းလေးရှိတယ်ဒီချောဖြစ်နေတယ်။စစ်တပ်ကအစိုးရရဲ့နေတဲ့အခြေချက်ကိုတောင်းနေတာဖြစ်တော့စစ်ဘုံကျုပ်တွေကိုပြင်မထားပိတ်ဖို့အရေးကြီးတယ်။လုံးဝဆိုရင်တက်ဆိုင်တဲ့ပုံကိုယ်လေးနဲ့ကိစ္စကိုဖြေနာပါလိမ့်မယ
်။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆိုတော့အခုတခါကျွန်တော်ကိုဝါကိုပဲကျွန်တော်ပြန်ပြီးတော့အမေးချင်ပါတယ်။ဆိုတော့ဒီပထမပေါ်လေးကြီးရခိုင်ပြည်နယ်ကဒေသခံမွတ်စလင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးတော့ထွက်သွားပြီးတဲ့အခါမှာနိုင်ငံတကာကဘိုင်းပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဖြစ်တဲ့ဆိုပြီးတော့ဟိုဒေါက်ဆန်းစုကြည်အပေါ်ဝယ်ဝိုင်းပြီးတော့ပြစ်တင်ခဲ့ကြတာပါဒါပေမဲ့လည်းပဲနောက်ပိုင်းမှာကြတော့ဒေါက်ဆန်းစုကြည်ဒါမဟုတ်ဘဲနဲ့ဒီကိစ္စမှာအထူးသဖြင့်လုံခြုံရေးတပ်ဖွဲ့ကြီးအနေနဲ့တော့ဒီလုံခြုံရေးတပ်ဖွဲ့ဝင်အနေနဲ့ကင်တဲ့မှုတွေကိုအဓိကဒီတောင်းပေးတဲ့သူတွေမှာတောင်းရှိတယ်ဆိုတဲ့ပုံစံတို့နိုင်ငံတကာကဟိုပြောင်းလဲပြီးတော့မြင်လာတာပေါ့လေဆိုတော့အဲ့ဒီအချိန်ကြီးပုံကြတော့ကိုကဟိုဘယ်လိုထင်ပါလဲခင်ဗျာ။ဒါကြောင့်အခုလိုမျိုးဟိုဒီ focus ကဒေါန်ဆန်းစုကြည်ဘက်ကနေပြီးတော့ဒီစစ်တပ်ဒီကောင်းဆောင်တွေဘက်ကိုဥလှဲ့သွားရလို့ထင်ပါလဲ
။ကျွန်တော်အနေနဲ့ပြောချင်တာပထမဒေါန်ဆန်းစုကြည်ကိုအနောက်နိုင်ငံတွေကနေရခိုင်ကိစ္စနဲ့ဆက်ဆက်ပြီးတော့အဓိကပြည်မှတ်ထားဝေဖန်တိုက်ခိုက်တယ်ပေါ့အခုနောက်ဆုံးလက်ရှိအနေနဲ့ကတော့ဒီပြည်မှတ်ကဒီတမတော်ခေါင်းဆောင်ပိုင်းနဲ့တမတော်ဦးတည်ပြီးတော့ပြည်မှတ်ထားပြီးဝေဖန်လာတယ်ပေါ့ကျွန်တော်အယူအဆပြောရရင်တော့ဒီလိုပြည်မှတ်ထားတဲ့လက်ရှိစလုံးကလွဲနေတယ်တကယ်တမ်းကြတဲ့အခါကျတော့နိုင်ငံတကာမှာပြောနေတာကနော်လူရှင်ကြပေါ့လေလူရှင်ကြတွေကနိုင်ငံနဲ့ဒါတွေဖြစ်နေတယ်ပြောတယ်တကယ်တခိုင်ပြည်နယ်ရဲ့လက်တွေ့ပြဿနာကနိုင်ငံတော်မသိလို့ဖြစ်တာမဟုတ်ဘူးရိုးရင်းကြာဆိုတဲ့အမိနဲ့တိုင်းရင်းသားအဖွဲ့ကြီးတောင်းလို့ဖြစ်တာပါတိုင်းရင်းသားအဖွဲ့ကြီးတောင်းတယ်ဆိုရင်အတိတ်တွေကပိုင်ဆိုင်မှုငြိမ်းနေတဲ့အထုချအာဏာကိုဖဲ့တောင်းတဲ့သဘောမျိုးဖြစ်နေရဲ့အတွက်နော်ဗမာနိုင်ငံဗမာတိုင်းသားလူမျိုးတွေကလက်မခံဘူးလက်မခံတဲ့အတွက်ဒီကိစ္စကိုကြိုက်တွေ့ဖြေရှင်းတဲ့နေရာမှာလည်းပဲနော်သာသူလိုအပ်တဲ့အတိုင်းသာဒီအားသုံးဖြည့်ခြင်းရဟာမျိုးရှိမလွဲမလျှောက်တာဖြစ်ခဲ့ပါတော့ပြန်ကြည့်မယ်ဆိုရင်တကယ်တမ်းရခိုင်ပြည်နယ်လက်ရှိအကျပ်တွေကအာသာအကျန်းဖက်အဖွဲ့ကနေပြီးတော့ဒီကိစ္စက30ကိုတကယ်ရင်ဝင်တိုက်ရာနေဖြစ်တာပါဒါကစနစ်တကျပြင်ဆင်ထားတဲ့စစ်စင်ရေးတစ်ခုပါအော်ဒီဒီမှာအချက်ကိုနိုင်ငံတကာကနေပြီးတော့ဒီချက်တွေကိုဆက်သွက်ဖို့နော်ထက်သုံးသပ်ဖို့ယူရင်းဖို့ပြက်ွက်ပြီးပြက်ွက်တဲ့အတွက်ရခိုင်ပြည်နယ်ရဲ့ပြဿနာအခုလိုရုပ်ပြက်ဆင်းပြက်ဖြစ်ပြီးတော့ဗမာနိုင်ငံနဲ့ဗမာလူမျိုးတွေအပေါ်အပြစ်ပုံချကြကိစ္စမျိုးအများနိုင်ငံတကာအပြည်မှာဖြစ်နေတယ်လို့ကျွန်တော်အမြင်နဲ့ယူဆပါတယ်။အဲ့တော့ခြုံပြောရရင်တော့ဒေါက်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးဝေဖန်တာပဲဖြစ်ဖြစ်စက်မတော်တဲ့တက်မတော်ကောင်းဆောင်တွေပြစ်မှတ်ထားပြီးဝေဖန်တာပဲဖြစ်ဖြစ်ရခိုင်ကိစ္စနဲ့ပတ်သက်လို့ဒီလိုဝေဖန်တာကိုကျွန်တော်အမြင်နဲ့နိုင်ငံတကာကတိုင်တွေသုံးသပ်ဖို့ကမှားယူချစ်ချော်နေတယ်လို့ယူဆပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အခုဒီတရရဲ့ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းနံပါတ်ပေးထားတဲ့သူတွေကိုအလဲပေးပြပါပြီခင်ဗျာကိုတန်းတိုင်းအောင်ဒီလိုင်းပေါ်မှာရှိပါလားဝင်ရောက်ပြီးဆွေးနွေးပြပါခင်ဗျာတို့တို့နဲ့လူရင်းလေးပြောပြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကျွန်တော်ဒီအမေရိကန်နိုင်ငံရဲ့မြန်မာနိုင်ငံပေါ်မှာထားတဲ့ဒီနိုင်ငံသားဆက်ဆံရေးလူပွားသားကဟိုအရင်ဥပမာလက်ထက်ကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီကုကြောင်းကြီးကတို့ရဲ့ထုတ်ဆောင်ချက်တွေကြောင့်ဆိုတဲ့ပုံနဲ့မျိုးနဲ့လာရင်းကနေတော့ဒီသမရအပြောင်းလဲဖြစ်တဲ့အချိန်မှာကျွန်တော်နိုင်ငံရဲ့ဒီဆက်တဲ့ဆက်ဆံကြောင်းလဲမှုတွေနဲ့သွားဆုံတဲ့အချိန်မှာဘုလို့ပြဿနာမျိုးဖြစ်လာတယ်လို့ကျွန်တော်ကတော့ယူဆပါတယ်နောက်တစ်ချက်ကဒီတိုင်းပြည်သားတွေကကိုဖီအာနန်လိုပုဂ္ဂိုလ်မျိုးကအစားတစ်ကဘာလုံးကိုပြောတယ်မြန်မာနိုင်ငံရဲ့အစိုးရနေရာရှိနေတယ်ဆိုတော့အချိန်နေရာဒါလည်းပဲဒီဘုစီအစိုးရစစ်ကောင်းဆောင်တွေပေါ့နော်စစ်ကောင်းဆောင်တွေကိုတပ်မတော်ကောင်းဆောင်တွေကိုဒီဆန့်ကျင်ပိတ်ဆို့မှုလုပ်လာတဲ့သဘောတရားကအဲ့ဒါအနေနဲ့နည်းနည်းသက်ဆိုင်မလားဆိုတာမျိုးလည်းတွေးမိပါတယ်ဒါမှလည်းတစ်ခုရှိတာကရခိုင်ရေးကဟိုဒီတပ်မတော်တွေကဒီနေမီဆုံးရှုံးသွားမှာဆိုလို့ခုခံစစ်ကိုဆင်နွှဲရတယ်ဆိုတဲ့သဘောတရားကဒီမြန်မာနိုင်ငံမှာရှိတဲ့ပြည်သူအများစုရဲ့စိတ်ထဲမှာဒီရခိုင်အရေးကဘာသာရေးလူမျိုးရေးဆိုတာမျိုးနဲ့တွဲပြီးရှိနေတဲ့အတွက်ဒီနိုင်ငံကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့ဒီဘက်မှာသူယူထားတဲ့ဖွဲ့စည်းပုံကျင့်ကြံရေးလို့လို့ဒီဘက်ကဒီနေနေရေးလို့ကိစ္စတွေမှာအဲ့လိုနောက်ဆက်ဖြစ်မှာကတော့နည်းနည်းလေးစိုးရင်ရပါခဏအဲ့တော့ဒီအမေရိကန်အနေနဲ့လည်းပဲမြန်မာနိုင်ငံကိုဟိုစံတမန်ရေးအရာစဉ်းစားတဲ့အခါမှာဘလိုမျိုးဒီတဲ့ပုံကောင်းပုံနဲ့နှီးတာဒီပို့ပြီးတော့ ဟိုစဉ်းစားမလဲဆိုတာဟိုလည်းပဲသုံးသပ်သင်ချင်တယ်ဆိုကျွန်တော်တို့ဒီလိုပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုတစ်ခေါက်တော့ကျွန်တော်ကိုမင်းမင်းကိုအလှည့်ပေးချင်ပါတယ်ကိုမင်းမင်းဝင်ရောက်ဆွေးနွေးပြပါခင်ဗျာ
အဲ့တော့အမေရိကန်ရေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒေါ်လာထက်နိုင်သွားတာလေကျွန်တော်နိုင်ငံကန်ဆိုးတယ်ခင်ဗျာအမေရိကန်ကလေးနဲ့နိုင်တော့ပူကောင်းပါဘောဗျာဆိုတော့ကကြောင့်ဟိုအာမီလိုင်းကိုလည်းကျွန်တော်ကပြောချင်တယ်အာမီလိုင်းမှာကြတော့လေဆိုတော့ပြလို့ဒီလက်ရှိဖြတ်စည်းပုံကအာမီလိုင်းကိုဒေါ်လာထက်လို့ဒီကကမန်းပေးလို့မရတာလေမရတာကကြောင့်ဆိုတော်တော်လေးကိုရှုပ်ထွေးနေတဲ့လက္ခဏာတော့ရှိတာပေါ့နော်ဆိုတော့ကကြောင့်တော်တော်လေးကိုဒီမြန်မာနိုင်ငံရေးရဲ့ဒီဟိုအကြောင်းအရာကိုရှင်းနေဆိုရင်ကျွန်တော်ဂွင်းဆက်တွေလိုက်ရမှာပေါ့နော်ဘူးမူးမပါတော့ကျွန်တော်ခုပဲပြောတော့ပေါ့အတို့ကျောင်းဒေါ်လာထက်လို့ရေကောက်ပွဲမလုပ်ခင်ကဥပန်းရှူတက်ပြရဘာကြောက်လဲဂွင်းဆက်ကြီးကျွန်တော်လိုက်ရတော့မယ်ဒီဥဒရှင်ကိုတော့လည်းဒီတော့တွားတွေ့အချိန်မှာဘယ်လိုအဂရင်းနဲ့ရှိခဲ့လဲ။ဒီမှာကျွန်တော်တို့ကဒီကိုပြန်ပြီးတော့ကျွန်တော်ကအပိုင်းပြန်လုပ်ရမယ်ကွာ။နော်။အဲ့တော့အဲ့ဒီသဘောတူညီချက်တွေကဘာရီမားဒေါ်လန်ကြီးကိုချုပ်ကန်ခဲ့တယ်လေ။အမျိုးကြီးပေါ့ဗျာနော်
။ဟုတ်ကဲ့
။ဒေါ်လန်ကြီးကလက်ရှိအာမီကိုပြောချင်တယ်လုပ်ချင်တယ်ဆိုရင်လည်းသူ့အနေနဲ့အာမီကိုဘယ်လိုနီးနားနဲ့သူချုပ်ကန်တယ်။သူ့ရဲ့တော့မလား။ဥမာဗျာအာမီကအမားကိုဆောက်မလား။
ဟုတ်ကဲ့
အာမီရဲ့အမောင်းမဆောင်ပါနဲ့အာမီကိုပြည်ပြီးအားကိုပြီးအာမီကိုချမလားအဲဒါမျိုးလေးပေါ့နော်ဆိုတော့နည်းနည်းလေးလေးရှင်ရှင်ဦးလေးပြောမှနားလည်မှာဒီလိုပြောကျွန်တော်ဒီလောက်ပဲပြောပြမယ်နော်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါကိုမင်းမင်းဟုတ်ကဲ့ကိုခင်မောင်းလေးဝင်ရောက်ဆွေးနွေးပြပါခင်ဗျာ
ဒီကန်စင်နာအဲ့လည်းအစ်ကိုတို့ကျေးဇူးချစ်တော့ကြောင့်အဲ့ဒီအစ်ကိုအဓိကအားရကြည့်လို့ဒီကနေတော်တော်လေးကူခွေရှောင်းမှုကျောင်းမှုတွေအတူတူဆက်နေကြရခိုင်တော့ဆက်ယူဖြစ်တယ်ဒါကြတဲ့မှာဒီအနေဆိုရရင်အနေချက်ကိုရင်းပြီးတော့ကျမတို့အတင်းချတာအယူသမားသားကိုချစ်မှတ်ချပြီးတော့နိုင်ငံကစားလို့ဖြစ်တယ်ဒီခေတ်တိုင်းဒီအခါရှိလို့ကပုံမှန်ပုံနိုင်ရင်လားတကယ်ကငါစစ်တော့ရင်းနေတာဖြစ်ပါရဲ့အနေဆိုရရင်ဒီကြောင့်ဒီခေတ်တိုင်းဒီဒါနဲ့ချင်းကအဖြစ်အရင်ကျင်းပါရဲ့
ဆိုတော့အခုဒီမိကုံကတော့ဒေါက်တာတင့်ဆေကိုမေးချင်ပါလေခုနကကိုရိုင်းနိုင်အောင်ကတော့ပြောကိုဝါကတော့ပြောသွားတာပေါ့လေဆိုတော့အထူးသဖြင့်တော့ဒီရခိုင်ဒေသဘေးမှာမှုတွေဟာဒါတိုင်းရင်းသားအခွင့်အရေးတောင်းဆိုလာတာလာတဲ့ပုံစံမျိုးကိုတော့ကိုဝါကအဓိကပြောသွားတာပေါ့ဆိုလိုတဲ့အခါကျတော့အခုလိုမျိုးဒန်ကက်အေးယူဖို့အနောက်နိုင်ငံတွေအနေနဲ့ဆောင်ရွက်လာတဲ့အခါမှာဟိုဒီအနောက်နိုင်ငံတွေအနေနဲ့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ဘာယူလုတ်ပြရမယ်ဆိုတာမျိုးကိုဟိုတောင်းဆိုထားခဲ့တယ်လို့ဒေါက်တာတင့်ဆွေအနေနဲ့သိရပါလေ။ဥမာအမေရိကန်အနေနဲ့ရောနောက်ဒီဥရောပနိုင်ငံတွေအနေနဲ့ရောပေါ့လေ
။ဟုတ်တယ်လို့ပြဒီကိစ္စမှာနိုင်ငံတကာကဟိုထုံးတယ်နိုင်ငံတကာရဲ့လုပ်ပုံလုပ်ပြီးပေါ့တခြားနိုင်ငံတွေပေါ်မှာသူတို့ဝင်ရောက်ဟိုဆောင်ရွက်မှုတွေမှာသူတို့ကပထမကသူ့ရဲ့နိုင်ငံအကျိုးစီးပွားကိုအဓိကကြည့်ပါလေ။အဲ့ဒီအကျိုးစီးပွားတဲမှာလည်းပဲရေတူအကျိုးစီးပွားနဲ့ရေရှည်အကျိုးစီးပွားနှစ်ခုကိုချင့်ကြင်ရပါလေခင်ဗျအခုအမေရိကန်မှာခုနတယောက်ဆွေးနွေးသလိုပေါ့လက်ရှိတက်နေတဲ့ဒေါ်လာထရမ့်ကသူကဟိုမြန်မြန်ပြောပြီးဟောရနဲ့လုပ်တဲ့ရေတူကိုကြည့်တယ်ဟိုသမတမျိုးဖြစ်တယ်ခင်ဗျဒါကြောင့်မဲ့အဲ့ဒီလိုသာမြန်မာနိုင်ငံမှာဟိုစစ်တပ်ကိုတတ်မော်ကောင်းဆောင်တွေကိုဦးတည်လို့ပဲဖြစ်ဖြစ်တခြားအကြောင်းကိုပဲဖြစ်ဖြစ်ဆန့်ကျင်ခေါ်တဲ့တန်ခါအရေးမှုဒီလုံလို့ရှိရင်အကျိုးဆက်တွေဘာဖြစ်မလဲဆိုတာကိုဟိုချင့်ချိန်ဖို့နည်းသလားလို့ကျွန်တော်ကတော့ဟိုသူဆိုရင်လေအဲ့လိုဖြစ်ရင်ဘာဖြစ်မလဲဆိုတဲ့အနေအထားသူတို့ဖြစ်တာလေကျွန်တော်တို့နိုင်ငံဖြစ်တာကိုကျွန်တော်ပို့ပြီးဆိုရပါတယ်အမနီယာပဲအိန္ဒိယကသုတေတီတရားကိုရေးတယ်လို့အဲ့ဒီလိုသာဖြစ်လို့ရှိရင်မြန်မာနိုင်ငံဟာတရုတ်နိုင်ငံအပေါ်မိခိုရမှုပို့ပြီးတော့ဆိုးသွားတယ်။တနည်းအားဖြင့်မြန်မာနိုင်ငံဟာဟိုတုံရင်းတုံရင်းကိုပြန်ရောက်သွားမယ်အနေအထားဖြစ်တယ်။အဲ့ဒီအတွက်လည်းဒါဟာအိန္ဒိယနိုင်ငံအတွက်အကောင်းဆုံးပြဖြစ်တယ်လို့ဆွေးနွေးတယ်လို့မျိုးပေါ့။ဒါကရေရှည်ဂျူစီဘွားမှာဟိုကြောင်းရာကျူတက်ရောက်နိုင်တဲ့ဆုံးဖြတ်ချက်တွေဖြစ်တယ်လို့ကျွန်တော်ကမြင်နေ။နောက်တစ်ခုကဟိုရေတို့ကျူးစီးွားပါပဲ။ဒီဘာသာရေးကိုချုံပြူတဲ့ဆောင်ရွက်မှုလှုပ်ရှားမှုတည်တင်းတွေကိုအမေရိကန်တို့လိုဥရောပနိုင်ငံတွေဟာသူတို့ကလည်းပြန်ကြည့်ရတယ်ရှိတယ်ခင်ဗျ။အဲ့တော့ဟိုအဲ့ဒါတွေကိုကြည့်ပြီးတော့မြန်မာနိုင်ငံတို့ပြုတ်ကွက်နိုင်ငံတစ်ခုပေါ်မှာကျန်ကအရေးမှုလှုပ်လိုက်ခြင်းဖြင့်သူတို့ဟာသူတို့အတွက်အမှတ်ကြီးရတယ်။အဲ့တော့ခံရတာတော့ကျွန်တော်တို့နိုင်ငံကျွန်တော်တို့လူမျိုးနဲ့ကျွန်တော်တို့လက်ရှိဆိုတာပေါ့နော်အဲ့လိုဖြစ်တဲ့အတွက်သာဒါမှဟိုကံမကောင်းတွေအဖြစ်ဖြစ်တဲ့ခုကိုကျွန်တော်တို့ဖြတ်တန်းနေရတဲ့ကာလလို့ ဆိုကျွန်တော်သုံးသပ်ပါတ
ယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒေါက်တာတက်ဆွေကိုဆက်ပြီးတော့မေးချင်ပါတယ်ကျွန်တော်အမေရိကန်ပြောင်းစုမှာဆိုရင်အရင်ဒီသမ္မတဥပမာလက်ထက်တုန်းကတော့ဒီဒီမိုကရက်အစိုးရကလေဒီ Republican အစိုးရကလေပို့ပြီးတော့ခြေစက်ညှိနှိုင်းတဲ့လမ်းကြောင်းကိုကျင့်သုံးရတာကိုပိုအားတန်တယ်လို့ဆိုပါတယ်ဆိုတော့ဟိုဒါကမလို့ဒီမြန်မာပေါ်ကိုပိတ်ဆို့တန်ခတ်မှုတွေကို short ချပေးတယ်ဒါပေမဲ့ Republican တွေကဒီအာဏာရှင်တွေနဲ့ပတ်သက်လာရင်တော့သဘောထားတွင်းနေမှာမှဆက်ဆံတတ်ကြတယ်လို့ဆိုကြပါတယ်ဆိုတဲ့အခါကျတော့အခုလိုအခြေအနေမှာအစိုးရအမေရိကန်မှာလည်းအစိုးရအပြောင်းလဲတွေဖြစ်လာတဲ့အခါမှာအခုလိုမျိုးဒီပိတ်ဆို့တန်ခတ်မှုတွေပြန်လုပ်ဖို့ဆိုတဲ့ဟာကဒီအစိုးရရဲ့မူဝါဒနဲ့ဘယ်လောက်ထိအောင်သက်ဆိုင်နေပါလေ
အဲဒါလို့ညကျွန်တော်ကဒီဒီဗမာနိုင်ငံနဲ့ပတ်သက်ရင်အမေရိကန်နိုင်ငံရဲ့အင်တာနက်ပေါ်လစီမှာပါတီနှစ်ခုကိုကျွန်တော်တိတ်ကြီးတော့ခွဲနေမမြင်ဘူး။ဒါကြောင့်လဲဆိုတော့အရင်တုန်းကပထမအုပ်ဆုံးဆန့်ရှင်လုပ်ခဲ့တာဘီလ်ကလင်တန်မှာသူလက်မှတ်ထိုးခဲ့တာသူလက်ထက်ကလူ့ခွင့်ရေးချုပ်ဖောက်မှုကိုအကြောင်းပြချက်ကနေပြီးတော့ဆန့်ရှင်နေဖြစ်လာတာပါအဲ့ဒီနောက်မှာတက်တဲ့ George Bush တို့ရောဟိုသာဖာအစိုးရရောကလည်းဂျမန်နိုင်ငံဒီမိုကရေစီကိုပြောင်းလဲတင်းတင်းထောက်ခံအားပေးပါတယ်။ Obama အထိပေါ့နော်။ Obama မှာကျတော့ဒီ sanction ကိုရုပ်တဲ့အထိဖြစ်ပါတယ်။အဲ့တော့ဟိုဟို Republican နဲ့ Democrat လို့မမြင်မနေ။အခု Donald Trump ကတော့ပုံစံတမျိုးကျတဲ့ Republican ဖြစ်နေတာကကျွန်တော်တို့အတွက်ဟိုအံကံကောင်းမှုတခုဖြစ်ပါတယ်။ဒါကြောင့်သူလည်းပဲနည်းနည်းနေမလဲကျွန်တော်တို့ပြောလို့မရဘူးပေါ့တော်တော်လည်းပဲသူ့ရဲ့နိုင်ငံရေးဝန်ကြီးကမနေ့ကပဲကျွန်တော်ပို့ရမှုကြီးမေအောင်လည်းဖုန်းဆက်တယ်ဆိုတဲ့တင်လေရတော့ကသူတို့လည်းချင်းချင်းချင်းချင်းတော့လောက်ကြမယ်လို့ဟိုညွှန်နေရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့အခုတခါကျွန်တော်ဒီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေအလေးကိုအလေးပေးချင်ပါတယ်အာကိုတီးလေမှုကိုကျွန်တော်လေးနှင်းချင်ပါတယ်ကိုတီးလေမှုဝင်အောင်ဆွေးနွေးပေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျာဒီခံရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရရင်တော့ဒီလူ4-5တိန်4-5-6တိန်ပြည့်တဲ့အတွက်ဒါဖိနှိပ်မှုကရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာအဲ့ဒီအတွက်တော့နိုင်ငံတကာကပိတ်ဆို့အရေးယူမှုကတော့ဒီမိုကရေစီလမ်းကြောင်းကိုထိခိုက်တယ်မထိခိုက်ဘူးဆိုတာကတော့လှုပ်တင်လှုပ်ထိုက်တာကိုလှုပ်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်တက်ခဲတပြတ်ခဲ့တာဟုတ်နော်ဒီခန့်အရင်းမှာနိုင်ငံတကာနည်းနည်းသိရလိမ့်မယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုအညာမြေအောင်ကြီးအလှည့်ပေးခြင်းပါတယ်ဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရှိတယ်ခင်ဗျာ
ဟုတ်ကဲ့ပြောပါခင်ဗျာဝင်ရောက်ဆွေးနွေးပါဒီလို
ကဒီလိုကခုလာကတော့ဆိုင်းဆိုင်းချတာကတော့ဝင်ရောက်ပြောရမယ်ဆိုလို့ရှိရင်ရှာရင်ဟိုတရားဟောင်းပြန်ဆက်လာလားနော်ဒီချင်းနေမှာလို့တောင်းတော့ဆိုရလည်းတော့မှလည်းဒီဆိုင်ရှင်နေလို့လိမ့်ကြတယ်အခုကလည်းလည်းထူးချမ်းနေရတော့ရှိနေရတက်တဲ့လူကအစိုးရကိုဖွဲ့ထုတ်လိုက်တာမင်းရဲ့ဒီမိုဒီနာတာကျန်တဲ့နားထောင်လိုက်တဲ့ကတော့ချွတ်တော့အမပြောက်တာမျိုးပြီးတော့အစိုးရကတော့ဒီမိုဒီတင်ရောက်လို့တောင်းနေတဲ့အစိုးရမသိချင်အမသိချတာလေလို့ဒီကံတော့တော့မပြောက်ရပြောတယ်အဲ့ဒါကပလန်ကြီးလားဒီကောင်းကြီးဆိုတော့ဒီမှာလို့ကျွန်တော်တို့ရဲ့ယူရင်းကောင်းဆောင်လည်းတက်မတော်ပါဘူးဒီမိုကရေစီလာရောက်လို့ခင်ဗျားတွေကအမျိုးသားယဉ်ကျေးမှုဝင်တုံးလေးပြောနေတာအဲ့ဒီမှာမတော်မီရတာလူကြီးမရောက်ကြဘူးလေမင်းလေးကငါလည်းလူပဲလာလို့ရှိရင်ဒီမိုကရေစီလာရောက်ကိုတရားတွေကမင်းလေးလက်ချက်မှုဖြစ်နိုင်တယ်ခင်ဗျာအဲအကျိုးများများကြီးကပြောသွားမယ်လို့ဆိုတော့များများကြီးလက်ချက်မှုဖြစ်နိုင်တယ်ခင်ဗျာအဲဆိုလိုတဲ့ဘဝတော့ဒီကဒါမှကျိုးလည်းမဖြစ်ပါဘူးဒါဥပမာပြောတာပါဒါလည်းဖြစ်ပေါ့ဗျာအဲ့လိုကျွန်တော်တို့စောင့်ရှောက်လို့ကိုခွဲပြီးတော့မှချက်ချာပြီးဒီကောင်းတဲ့လက္ခဏာတွေလုပ်နေတာအဲ့ဒီမှာကျွန်တော်တို့အကျဉ်းစုတွေကကျွန်တော်ထောက်ခံပါတယ်အကျိုးကအဲ့ဒီဆိုင်ရှင်ကိုကျွန်တော်တို့အစီအစဉ်ပေးပေးနေနေလုပ်လိုက်လို့နိုင်ငံနိုင်ငံလုပ်နေဆိုလို့ရှိရင်လည်းမလဲမလို့တရုတ်နဲ့အောက်တော့ရောက်တော့မှာပဲဟိုဒီကြီးကလို့ပြင်လာတော့တန့်ကျင်ရောအားလုံးကျော်လို့ရတော့လမ်းခေါ်တာတဲ့အမေရိကန်ပြည်တော်မှာဟိုအရင်ကကျွန်တော်တို့ရှင်ရလို့အဲ့ဒီလိုတုတ်ကိုမျိုးတွေသူ့ရဲ့အမြင်နဲ့တချက်မျိုးပါခင်ဗျာမြန်မာနိုင်ငံကိုပြစ်လာလို့တရုတ်ရှင်ကအောက်မျက်နှာကိုဖြစ်သွားလိမ့်မယ်ဆိုပြီးတော့အဲ့လိုဒီမြန်မာတကယ်အဲ့ချုပ်ကလို့ပုံစံမျိုးတွေအမေရိကန်နိုင်ငံမှာတော်တော်များများရှိနေဆိုလို့ရှိရင်တော့ဆိုင်ရှင်လည်းရမှာမဖြန်းနိုင်ဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျနော်အဲဘာလို့ဖြစ်ဖြစ်ပေါ့လို့ကျွန်တော်တို့
ဟုတ်ကဲ့
ကျွန်တော်ရဲ့လူမျိုးကောင်းတော့အမျိုးစုရဲ့တက်ဆုပ်ကြီးကို
မကယ်ရှိ
မအောင်နိုင်လို့အမျိုးသားယူရရှိမျိုးကိုတစ်လုံးသွင်းပြီးတော့ဒီလိုကလေးစီလာရောက်တွားနေတဲ့အချိန်မှာဒီလိုသိနေရတော့ဒီဆိုင်ရှင်ကအဲများများစွာကတော့ရိုက်ကတ်နိုင်လိမ့်မယ်ဆိုတော့ကျွန်တော်ချူရ
ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ကိုဇော်မင်းကိုဇင်မင်းအောင်အဲ့ရောက်ပါပြီခင်ကိုဇင်မင်းအောင်ဝင်ရောက်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့အနောက်နိုင်ငံတွေကလေဒီမိုကရေစီလမ်းကြောင်းကိုသူတို့ကပဲ ဟိုနောက်ပြန်လဲတော့အောင်လုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်ပါတယ်ခင်ဗျာဟုတ်ကဲ့ဘယ်သူမှကျွန်တော်တို့မြန်မာနိုင်ငံလေအဲ့လိုနောက်ပြန်လဲအောင်မလုပ်ဘူးသူတို့ကပဲလုပ်တယ်လို့ပဲကျွန်တော်အနေနဲ့ထင်မြင်ယူဆမိပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကိုစင်မြောင်ကြီးဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုဝဝယ်ကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာဟိုဖက်တူတူနဲ့လူရင်းလေးတော့ပြောပြပါခင်ဗျာကျွန်တော်တကယ်တော့လေဒီဒီမိုကရေစီနိုင်ငံတွေတော်တော်များများကဒီမြန်မာအစိုးရဆက်ဆက်လက်ထက်မှာဒီမိုကရေစီအတင်ခုပြောင်းရေးဘက်ကိုရအောင်ပေါ့လေကျိုးပန်းတဲ့နေရာမှာအဓိကကြားတဲ့ခံကဏ္ဍလေးပါဝင်ခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒီမိုကရေစီကောင်းဆောင်တော်ဆန်းစုကြည်အပေါ်ကိုလည်းပဲအချိန်တော့တော့အတိုင်းအားလိုက်ထောက်ခံတန်ဖိုးပေးခဲ့တာပေါ့ဆိုတော့အခုတော့ဒီဒီမိုကရေစီအတင်ခုပြောင်းရေးရှင်ကောင်းကောင်းနဲ့ဆောင်ရွက်နေချိန်မှာစေကောင်းဆောင်လေးကိုအရေးယူဖို့ဖြစ်လာတာဒီအတင်ခုပြောင်းရေးအပေါ်ကိုဘလို့ဘလောက်ထိအောင်ရက်ခတ်မှုရှိနေလို့ထင်ပါလဲခင်ဗျာ
ဘလောက်အတိုင်းသာဒီရက်ခတ်မှုရှိလဲဆိုတာပြောဖို့ဖြတ်ပြင်နေလေရက်ခတ်မှုရှိတယ်ရက်ခတ်မှုရှိတယ်ဆိုတဲ့နေရာမှာလည်းအစုပ်လက္ခဏာဆောင်တဲ့ရက်ခတ်မှုကြီးရှိနေဆိုတော့ဒါသိပြီပေါ့ကျွန်တော်ပြောနိုင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာတင်းဆွေရရောဘယ်လိုထင်ပါလဲခင်ဗျဒီပြီးခဲ့တဲ့နှစ်ရက်လောက်တုန်းကဆိုရင်အမေရိကန်နိုင်ငံသားဝင်ဂျီဘရက်စ်တေးလာဆင်ရလည်းပဲဒီဘိုဂျိုမူဂျီမင်းအွန်လိုင်းကိုဟိုသူကိုယ်တိုင်ဖုံးဆက်ပြီးတော့ပေါ့နော်ဒီဒီဒေသခံမွတ်စလင်တွေကိုသူ့ရဲ့နေရက်ဒီမှာပြန်ပြီးတော့နေထိုင်ခွင့်ပြုရေးကိစ္စတွေကိုပေါ့လေအဓိကထားပြီးတော့ဖုံးဆက်ပြီးတော့ပြောခဲ့တယ်ဆိုတာမျိုးကိုကျွန်တော်သိရပါတယ်ဆိုတော့အဲ့ဒီမှာတော့နောက်ဒီလွတ်တော်အမတ်တရားလည်းပဲဒီအထူးသဖြင့်တော့ဒီရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးတော့ဒီခုနပြောသလိုလေမြန်မာစစ်ကောင်းဆောင်တွေပေါ်တန်ခတ်အရေးယူဖို့ဆိုတာမျိုးပြောပေမဲ့လည်းပဲနိုင်ငံတကာမှာတော်တော်များများပြောနေကြတာကတော့ဒီရခိုင်ဒေသတွင်းကမွတ်စလင်တွေကိုဟိုတိုင်းရင်းသားအခွင့်အရေးပေးဖို့ဆိုတာတဲ့သူတို့တွေကနေရက်ကိုဂုံတိတ်ခါရှိရှိနဲ့ပြန်နိုင်ရေးကိုအဓိကထားဆောင်ပေးပြီးတော့ပြောကြပါတယ်ဆိုတော့ဒီအမေရိကန်ရဲ့အနေအထားခုနလိုမျိုးပေါ့လေ Rex Tillerson ကိုယ်တိုင်ဖုံးဆက်ပြီးတော့တောင်ပြောတယ်ဆိုတဲ့အခါကျတော့ဒီအပေါ်ကိုဘယ်လိုမြင်ပါလဲခင်ဗျာဒေါက်တာတိစိ
ဒုက္ခတွေဖြစ်နေတဲ့လူတွေကိစ္စကအန်တမာဟိုမီဒီယာကိုအသုံးချပြီးတော့လော်ဘီအုပ်စုတွေကိုအသုံးချပြီးတော့နောက်တစ်ခါဟိုငွေကြေးအသုံးချပြီးတော့ဟိုဖြစ်တင်လာတဲ့ဖြစ်သွားခဲ့တဲ့ဟိုကန့်ဆိုးမှုကြီးရတာကျွန်တော်တို့ဖြစ်ပြီးအဲ့တော့ဒါကိုပြန်ပြီးတော့ကျွန်တော်တို့တဲ့ဖို့ဆိုတာအဲ့ဟိုတဲ့ဖို့တော့မဖြစ်နိုင်ဘူးခင်ဗျာအဲ့တောင်းဆိုချက်တွေဟာတင့်တင့်မြောက်ပတ်တယ်မမလဲောက်ပတ်ဘူးဆိုတော့ကျွန်တော်တို့နိုင်ငံရဲ့အရှိဥပဒေကြီးအခြေခံဥပဒေနဲ့ဥပဒေကြီးတရားနဲ့နိုင်ငံသားပြစ်မှုတွေအရာကျွန်တော်တို့ဒီချက်ကြော်ပြီးတော့ပြန်ဆိုရမှာလုံးလို့မရပါဘူးဟိုတကယ်လို့အရင်အစိုးရဆိုလဲဒီလိုတစ်ခေါက်လုံးမှာပေါ့နော်အဲ့တော့ဒါတွေနဲ့ကြော်ပြီးတော့အစိုးရတွေကခွင့်ပြုနိုင်မှာမဟုတ်ဘူးလည်းနိုင်ငံကလည်းသူတို့တောင်းဆိုနေတဲ့သူတို့ကိုတောင်းဆိုပြီးတော့ဩနေကြမှာပဲဖြစ်နေခင်ဗျာအဲ့တော့ဒီရခိုင်ပြည်တကအစီအခံစာမှာပါတယ်လို့ရောနိုင်ငံတော်ကြံပေးပုဂ္ဂိုလ်ပြောတယ်လို့ရောကျွန်တော်တို့နိုင်ငံဒီကိစ္စကရေးရှိမိကိုဟိုအကြ ాయి ဆွဲပြီးတော့အကြ ాయి လုံးဝမဲ့ကိစ္စလေးအစီအစဉ်လေးနဲ့အမြောက်များလုံးဝမဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံကပါပြောနေနေကျွန်တော်တို့အချိန်ယူပြီးတော့ဟိုဆောင်ရွက်သွားမယ်ကိစ္စတစ်ခုပဲဟိုဖြစ်ပါလေအဲ့တော့ဒီနိုင်ငံကအခုကိုဆန့်ကျင်လောက်တာလေဟာဒီကအရေးတစ်ခုတည်းကိုဟာလာဟိုဇောင်းပေးစီပြောနေကြတာကျွန်တော်တို့ကနိုင်ငံတကူလုံးရဲ့နိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲဖို့သွားမှာဖြစ်တော့ဒီမိုကရေစီပြည်ပင်ပြောင်းလဲမှာတော့ကျွန်တော်ကတော့ဟိုနိုင်ငံတကာအကူအညီနဲ့ပူးပေါင်းဆောင်မှုအပိုင်းကတော့ဟိုအားနည်းသွားတယ်ရှိတယ်ဒါပေမဲ့လို့ဟိုကျန်တဲ့အစိမ့်ပိုင်းတွေမှာဒီမိုကရေစီပြည်ပင်ပြောင်းလဲမှာတော့အများကြီးထိခိုက်ချာမရှိဘူးလို့ဟိုကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ဟိုကိုအောင်မိုင်းရောဘယ်လိုထင်ပါလဲခင်ဗျအခုဒီလက်ရှိပေါ်လေးနိုင်ငံတကာရဲ့အနေထားနိုင်ငံတကာကဒီပြည်ခိုင်ဒေတာကဒီမွတ်စလင်တွေအရေးတောင်းဆိုနေတဲ့အနေထားနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်းအနေနဲ့ဗာပြန်ပြောချင်ပါလေ
အေးလားကျွန်တော်တကူတော့ဆွေးနွေးချင်တယ်အခုကအမေရိကန်ကလုံးမဲ့ဆန့်ရှင်ဆိုတော့ပဲအားလုံးကဥပဒေစဉ်းစားကြတာဟုတ်အခုကကျွန်တော်ယူရိုပီယန်ဂျူနီယာကတင်းနေတာလေးကဒီမှာနိုင်ငံနဲ့ပတ်သက်ပြီးသုံးပြချက်တကူချရတယ်ဗောညာအာလူစင်ပတ်ယူရိုပီယန်နိုင်ငံသားဝင်ကြီးတွေဟောက်ကဘလာဆက်ထွေလေးအစည်းအဝေးအနေဆုံးဖြတ်တာမြန်မာတက်မလို့ကာဝေးဦးကြီးချုပ်နဲ့တက်မလို့အကြီးအကဲတောင်းရှိနေလို့ဖိတ်ကြားမှုတွေပြတ်တက်တာလေလက်ရှိကာဝေးဆိုင်ရာပူးပေါင်းဆွေးနွေးမှုတွေပြန်လည်သုံးသပ်မှုဒါယူရိုပီယန်မှာလည်းဒီကိစ္စကြီးဟာရှိပြီးပြင်သစ်တို့ဟလာစာရင်းအင်္ဂလန်တို့ဦးကြီးပြီးတော့ဆိုးရှင်လာဆက်ရှင်ကိစ္စကြီးဟာဆက်ရှင်ချားကြည့်ကြည့်ရတဲ့ကောကကျွန်တော်ပြောတဲ့စီးရင်ဖွယ်ရမှုကိစ္စတွေဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့နောက်ဆုံးအနည်းဆုံးမိကောင်းမှာကျွန်တော်ဟို15 minute second second 20 second လောက်ပြောပြပါကျွန်တော်ဒီမိုကရေစီရဲ့အတင်ကူပြောင်းမှုလမ်းကြောင်းကိုတွားနေတဲ့မြန်မာနိုင်ငံအနေနဲ့ပေါ့လေနိုင်ငံတကာနဲ့ရင်းမောင်းတန်းနိုင်မှုကြိုးစားနေတဲ့အခါမှာဒီနိုင်ငံတကာရဲ့စာနာနားလည်မှုရရှိအောင်ဆောင်ရွက်ဖို့အရေးအော်ဘယ်လောက်အရေးကြီးလဲထင်ပါလိမ့်ခင်ဗျကိုကစပြီးတော့ပြတ်တက်ပြပါ
နိုင်ငံတကာနဲ့နားလည်မှုရဖို့ကမြန်မာနိုင်ငံအတွက်အပ္ပတန်အရေးကြီးပါလေအလားတူပဲနိုင်ငံတကာကလည်းမြန်မာနိုင်ငံရဲ့တကယ်ဒါကြည့်ပြည်ကနာရီကိုအချုပ်လုံးနားလဲဖို့လည်းအရေးကြီးပါတယ်အလို့မှမဟုတ်ဘူးဆိုရင်တော့မြန်မာနိုင်ငံအတွက်ကပ္ပာကြီးတဲ့ပေါ်အကျိုးရှိရရလာပြီးဆက်လာမှာမဟုတ်ဘူ
းဒေါက်တာတင်းစီပြောပါခင်ဗျာ
မမတော်ခင်ဗျာကျွန်တော်တို့ပုံရိပ်ကိုဟိုပူကောင်းအောင်ကြိုးစားဖို့လိုပါတယ်အဲ့လိုတဲ့နေရာမှာဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိဆိုရတာမကတပ်မတော်ခေါင်းဆောင်တွေကပါကြိုးစားမှသာရင်ကျွန်တော်တို့ပုံရိပ်ဒီကောင်းကောင်းပြန်ရမယ်ပုံရိပ်ကောင်းကောင်းပြန်ရမှသာရင်ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးအတွက်ပို့ပြီးတော့ထောက်ကူရလဲမယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကိုအောင်မိုင်းကနောက်ဆုံးသုံးသပ်ချက်လေးပြောပြပါခင်ဗျာ
ရပိုင်ရခိုင်ဘက်ကဖြစ်ဖြစ်ဘင်္ဂါလီကိုလည်းဝန်ကြားဘက်ကဖြစ်ဖြစ်တက်တနာမဖြစ်ဖြစ်အောင်ဖြစ်နေတဲ့ဆိုးတွေကိုအသေးစားပြန်လဲသုံးသပ်တယ်အဲ့ဒါဒီချက်တော့မှဖြစ်မယ်မြန်မာနိုင်ငံဒီမှာအငွေမဲတုပ်ကြီးတို့ဖြစ်ခုထိုက်ပြီးတက်တနာရှားနေတယ်အဲ့ပုံကိုယ်တွေလည်းတက်တနာကကင်တယ်လို့
โอเคโอเคโอเคก็มั้ยเราดิอซีเซียนก็รอเฉิงเจ้าอยู่ขึ้นด้วยด้วยแล้วป่าวครับเนี่ยดิได้ๆลีไลน์อซีเซียนมาปาวินซุนิเกะทุกอารมณ์ก็เจื้อทุกจังหวะครับ